မြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့ရုရှားကုမ္ပဏီတွေကိုပိတ်ဆို့အရေးယူသင့်တယ်လို့ဘာမကမ်ပိန်း UK အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဥရောပသမဂ္ဂကရုရှားကိုထပ်မံအရေးယူဖို့ပြင်ဆင်နေချိန်မှာဘာမကမ်ပိန်း UK ကအခုလိုကြေညာချက်ထွက်လာတာပါ။ရုရှားကမြန်မာစစ်တပ်ကိုအကြီးအမားဆုံးလက်နက်ရောင်းချနေတဲ့တိုင်းပြည်ဖြစ်ကောင်းဖြစ်နိုင်တယ်လို့ဘာမကမ်ပိန်း UK ကပြောပါတယ်။အာဏာသိမ်းပြီးကတည်းကမြန်မာစစ်တပ်ကိုယ်စားလှယ်အဖွဲ့များစွာကိုရုရှားကလက်ခံခဲ့တာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စမှာနိုင်ငံတကာအသိုက်အဝင်းကဝင်ရောက်မဆွတ်ဖက်သင့်ဘူးလို့ရုရှားကပြောပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေကဆွတ်ဖက်တယ်ဆိုတာထက်ရုရှားကပိုပြီးဆွတ်ဖက်နေပါတယ်လို့ဘာမကမ်ပိန်း UK ရဲ့အလို့မှုဆောင်အရာရှိ Anna Roberts ကဆိုပါတယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်မြန်မာပြည်သူတွေရဲ့တောင်းဆိုချက်အတိုင်းတခြားနိုင်ငံတွေကဆောင်ရွက်ကြတာဖြစ်ပေမဲ့ရုရှားကတော့မြန်မာပြည်သူတွေအပေါ်လူခွင့်ရေးချိုးဖောက်နိုင်အောင်လို့စစ်တပ်ဘက်ကဝင်ရောက်ဆွတ်ဖက်နေတာဖြစ်တယ်လို့ကြေညာချက်ကပြောပါတယ်။ယူကရိန်းကိုဘုံကျဲတဲ့ရုရှား Jet လေယာဉ်မျိုးတွေကိုပဲမြန်မာစစ်တပ်ကိုရောင်းချခဲ့ပြီးအရက်သားတွေပေါ်မြန်မာစစ်တပ်ကဘုံကျဲနေတာပါလို့ Anna Roberts ကဆိုပါတယ်။ယူကရိန်းကျူးကျော်စစ်ကြောင်းရုရှားကုမ္ပဏီတွေအပေါ်ပိတ်ဆို့အရေးယူသလိုပဲမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့ရုရှားကုမ္ပဏီတွေကိုလည်းပိတ်ဆို့အရေးယူသင့်ပါတယ်လို့ Anna Roberts ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့ရုရှားကုမ္ပဏီစီးရင်ကို Burma Campaign UK Internet စာမျက်နှာမှာတင်ထားတာတွေ့ရပါတယ်။